တဖက်သက်ထင်သလိုလုပ်နေတဲ့အစိုးရနဲ့အဖွဲ့အစည်းတွေဟာသူတို့ရဲ့လုပ်ရက်ကိုကဘာကသိသွားမှာအမြဲတမ်းစိုးရိမ်နေကြပါတယ်။ဒါကြောင့်လဲသတင်းချုပ်ချယ်တာနဲ့အမှောင်ချတာတွေကိုမကြာခဏလုပ်လို့ရှိပါတယ်။ဒါလို့ချုပ်ချယ်ထားတာကိုဂရုမစိုက်ပဲသတင်းဖြန့်ဝေသူတွေကိုမညာမတာအပြစ်ပေးလို့ရှိပါတယ်။သတင်းဖြန့်ဝေလို့ဖမ်းဆီးထောင်ချခံရသူတွေထဲမှာစာနယ်ဇင်းလောကကသတင်းသမားတွေပါဝင်တယ်လို့တာဝန်သိပြီးသတင်းပေးပို့တဲ့ပြည်သူတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့2009ခုနှစ်အတွင်းနိုင်ငံပေါင်း90ကျော်မှာသတင်းသမားတွေတိုက်ခိုက်ခံရပုံကို CPJ Committee to Protect Journalists သတင်းသမားကာကွယ်ရေးကော်မတီကစာမျက်နှာ360အစီရင်ခံစာကို February လလည်းကထုတ်ပြန်လိုက်ပါတယ်။သတင်းသမားကိုတိုက်ခိုက်မှုများ Attacks on the Press in 2009လို့အမည်ပေးထားပါတယ်။မြန်မာပြည်ကသတင်းသမားတွေအကြောင်းရှင်းမျက်နှာရေးထားတာတွေ့ရပါတယ်။မတရားလုပ်မှုအနိုင်ကျင့်မှုကိုပြည်တွင်းပြပမှာသိရှိသွားအောင်လုပ်နိုင်ရင်ရက်ဆိုင်သွားတာမျိုးဒါမှမဟုတ်လေညော့နေသွားတာမျိုးရှိတဲ့အတွက်သတင်းပေးပို့တာဟာတိုင်းပြည်အတွက်အကျိုးရှိတယ်လို့ယူဆကြပါတယ်
။ဒါပေမဲ့ဒီလိုသတင်းပေးပို့သူတွေကိုအာဏာရှင်အစိုးရတွေကနှောက်ယှက်လွန်းတဲ့အတွက်အမေရိကန်နိုင်ငံသားသတင်းထောက်တွေကသတင်းသမားကာကွယ်ရေးကော်မတီကိုနယူးယောက်မြို့မှာ1982ခုနှစ်ကတည်ထောင်ခဲ့တာမို့အနှစ်30နီးပါးရှိနေပါပြီ။1992ကစပြီးလေလာပြုစုခဲ့တဲ့ဇယင်အရာဆိုရင်အလုံးလုံးရင်အသက်ခံရတဲ့သတင်းသမားပေါင်း800ကျော်ရှိနေပါပြီ။ဖိလစ်ပိုင်နိုင်ငံမှာ90၊အိန္ဒိယနဲ့ပါကစ္စတန်မှာ20ကျော်စီရှိပြီးဘင်္ဂလားဒေ့ရှ်မှာ90ကျော်အသက်ခံရပါတယ်။မြန်မာပြည်မှာသတင်းယူနေတုန်းအသက်ခံရသူဟာဂျပန်သတင်းတောက် KG Nagai ပဲဖြစ်ပါတယ်။မြန်မာသတင်းသမားတွေဖြစ်တဲ့မတ်အိတ်ခိုင်ဦးမတ်လလဝင်းနဲ့ကိုဝင်းမော်တို့ကိုမြန်မာသတင်းတမက်ကညီလာခံက KG Nagai စုချီးမြှင့်ပြီးဂုဏ်ပြုထားပါတယ်
။မြန်မာပြည်မှာနိုင်ငံရေးအကျဉ်းသား2000ကျော်ရှိတဲ့အထက်ကမနစ်ကတရားကြော်ကိုသာလွှတ်ပေးပါတယ်။ဒီအထက်မှာသတင်းသမား3ယောက်ပါဝင်ကြောင်း CPG အစိုးရခန်းစာမှာဖော်ပြပါတယ်။ရန်ကုန်ကုလသမဂ္ဂရုံးရှိမှာလေဘေးဒုက္ခသည်တွေဆန္ဒပြတာကိုသတင်းပေးပို့မှုနဲ့2008မှာတောင်နှစ်ကြာသွားတဲ့အကာဗေးရှင်းဂျာနယ်သတင်းတောက်မအိန်ခိုင်ဦးဒီဆန္ဒပြပွဲမှာပဲသတင်းယူလို့2009နှစ်ကြာသွားတဲ့ Weekly 11သတင်းတောက်ကိုကျော်ကျော်သန်းနဲ့2008မှာ2009နှစ်ကြာသွားတဲ့မြန်မာ Nation သတင်းစာအက်ဒီတာကိုသက်စင်တို့သုံးဦးဟာ2009ခုနှစ်မှာလွတ်မြောက်လာသူတွေဖြစ်ပါတယ်
နော်ဝေးခြေဆိုင်ဒီမိုကရက်တစ်မြမအတန်ကိုသတင်းပေးမှုနဲ့နှစ်ရှည်ထောင်နှံကြခံနေရတဲ့မတ်လလဝင်းကိုဝင်းမော်နဲ့ကိုငွေစိုးလင်းတို့အကြောင်းကို CPJ အစီရင်ခံစာမှာဖော်ပြထားတာမတွေ့ရပါဘူး။နာဂစ်စ်လေးဘေးဒုက္ခသည်အကြောင်းဗီဒီယိုရိုက်ကူးသူဒီမိုကရက်တစ်မြမအတန်ကဓာတ်ပုံသတင်းတောက်တီနဲ့ဇီအကြောင်းကိုသာဖော်ပြပါတယ်။သူတို့နှစ်ယောက်စလုံးသတင်းမှတ်တမ်းတင် Rory Peck စုချီးမြှင့်ခံရပါတယ်။ဒါပေမဲ့သတင်းမှတ်တမ်းတင်ဗီဒီယိုရိုက်ကူးအပြီး6လအကြာမှာဓာတ်ပုံ CRT အဖမ်းခံလိုက်ရပါတယ်။လုဖို့ကင်ပဲဖြစ်သူဓာတ်ပုံ CRZ ကတော့ထွက်ပြေးတင်းရှောင်နေတယ်လို့သာ CPJ နှစ်လေအစင်ခန်းစာမှာဖော်ပြပါတယ်။အဖမ်းခံနေရတဲ့မြမသတင်းသမားတွေဖြစ်တဲ့ဦးနေမင်း၊ဦးနေဖုံးလန့်၊ဦးစိန်ဝင်းမောင်၊ဦးဇာကနာ၊ဦးဇော်သက်ထွေး၊ဦးအောင်ကျော်စန်း၊ဦးတန့်စင်စိုးနဲ့ဥပိုင်စိုးဦးစတဲ့သတင်းသမား၈ဦးရဲ့အမည်နဲ့လှုပ်ဆောင်ချက်တွေကိုလည်း CPJ အစင်ခန်းစာမှာဖော်ပြထားပါတယ်
။အလွတ်သတင်းသမားနေမင်းလို့လူသိများတဲ့ရှင့်နေဦးဝင်းရွှေဟာအလဲကျသတင်းသမားတွေထဲမှာဝါအရင်ဆုံးဖြစ်ပေါ်ရပါတယ်။1988ပြည်သူ့အရေးတော်ပုံနဲ့ပတ်သက်ပြီး BBC ကိုသတင်းပေးပို့ရမှာအဓိကအခန်းကပါဝင်ခဲ့သူဖြစ်ပါတယ်။1989မှာအဖမ်းခံရပြီးထုံတန်း14နှစ်ကြာခံရသူဖြစ်ပါတယ်။ရင်းစိန်ထောင်မှာ9နှစ်နေပြီး1998မှာလွတ်လာပါတယ်။နိုင်ငံခြားရောက်အတိုက်အခံအဖွဲ့တွေကိုသတင်းပေးပို့မှုနဲ့2004ခုနှစ် February လမှာအလွတ်သတင်းသမားနေမင်းအဖမ်းခံရပြန်ပါတယ်။ကျန်တဲ့သတင်းသမားတွေကတော့သံဃာဦးဆောင်နဲ့2009ဆန္ဒပြပွဲအကြောင်းနိုင်ငံခြားကိုသတင်းပေးပို့မှုနဲ့အဖမ်းခံကြရတာဖြစ်ပါတယ်။ဟာသဆရာဇာကနာကောမောင်သူရဟာ1990က1994အထိအချင်းကြက်ခံခဲ့ရသူဖြစ်ပါတယ်။နာဂစ်လီဘီကေဇေကြီးမှတက်တက်ကြွကြွပါဝင်ခဲ့ပြီးအစိုးရတာဝန်ပြက်ကွက်ပုံကို BBC အပါအဝင်နိုင်ငံခြားသတင်းဌာနတွေကိုပြောပြတဲ့အမှုနဲ့ထောင်ဒဏ်59နှစ်ကြက်ခံရသူဖြစ်ပါတယ်။နောက်တော့မှ35နှစ်အထိရှော့ချလိုက်တယ်လို့သိရပါတယ်။ဆရာသာကနာကိုနိုင်ငံခြားအဖွဲ့အစည်းအချို့ကလူအခွင့်အရေးစုနဲ့စာပေစုတွေချင်းမြင့်ထားပါတယ်။နိုင်ငံခြားကိုသတင်းပေးပို့မှုမှာကြီးလေးတဲ့အပြစ်ဒဏ်ပေးနေတာကိုကြည့်ရင်သတင်းပြန့်နှံ့သွားမှာကိုစစ်အစိုးရအလွန်စိုးရိမ်ပူပန်ကြောက်လန့်နေတာထင်ရှားပါတယ်ခင်ဗျာ